လူမျိုးပေါင်းစုံဘာသာပေါင်းစုံကပါဝင်တဲ့လူပေါင်း၄သန်းနီးပါးဟာတနင်္ဂနွေနေ့ကပဲရစ်မြို့တော်နဲ့တခြားပြင်သစ်နိုင်ငံရဲ့မြို့ကြီးတွေကလမ်းမတွေပေါ်ထွက်ပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းပဲရစ်မြို့အကြမ်းဖက်တိုက်ခိုက်မှုအတွင်းတေဆုံးခဲ့ရသူ19ဦးနဲ့အတူစီးလုံးညစ်စွာရှိတဲ့အကြောင်းထုတ်ဖော်ပြသခဲ့ကြပါတယ်။ဒါဟာပြင်သစ်နိုင်ငံတမိုင်းမှာအကြီးအမားဆုံးလမ်းမပေါ်ထွက်ပြီးတော့လူလူဆန္ဒထုတ်ဖော်ပြသတဲ့ပွဲဖြစ်တယ်လို့ပြင်သစ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ပဲရစ်မြို့ဟာပွဲတော်ကာလာကြီးတစ်ခုလို့ဖြစ်နေပါတယ်။တချို့ငိုကြွေးကြသူတွေရှိသလိုတချို့ကလည်းကခုန်နေကြပါတယ်။ဒါပေမဲ့ဂျူး၊မွတ်စလင်၊ကက်သလစ်အားလုံးဟာပြင်သစ်နိုင်ငံသားဖြစ်ရတဲ့အတွက်ဂုဏ်ယူကြောင်းပြသနေကြပါတယ်။နိုင်ငံပေါင်း40ကျော်ကနိုင်ငံခေါင်းဆောင်အကြီးအကဲတွေဟာပြင်သစ်သမ္မတဖရန်ဆွာအော်လန်နဲ့အတူလက်ချင်းချိတ်ဆက်ပြီးတော့ပဲရစ်မြို့တစ်လျှောက်လမ်းလျှောက်ခဲ့ကြပါတယ်။ဒီခေါင်းဆောင်ကြီးတွေထဲမှာဆိုလို့ရှိရင်ဣသရေလဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟု၊ပါလက်စတိုင်းသမ္မတမာမုဒ်အဘတ်စ်၊ဂျာမနီဝန်ကြီးချုပ်အန်ဂျလာမာခဲနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဗရော့ဖ်တို့လည်းပါဝင်ပါတယ်။နောက်ပိုင်းမှာဣသရေလဝန်ကြီးချုပ်ကအမှားစကားပြောဆိုရမှာအကြမ်းဖက်မှုစန့်ကျင်ရေးနဲ့ဂျူးမျိုးနွယ်တွေအပေါ်စန့်ကျင်မှုကိုလက်မခံတဲ့စကားတွေထုတ်ဖော်ပြောဆိုကြတဲ့အတွက်မွတ်စလင်ဘာသာဝင်တွေအပါအဝင်ပြင်သစ်နိုင်ငံသားတွေကိုကျေးဇူးတင်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။ဗိုလ်ထုနေ့ကပဲရစ်မှာရှိတဲ့ရှာလီအက်ဒူမဂ္ဂဇင်းတိုက်ကိုအကြမ်းဖက်တက်ခိုက်ခဲ့ရမှာလူ12ဦးသေဆုံးခဲ့ပြီးတော့တခြားတစားကန်4ယောက်ကတော့တောက်ကြနေစူပါမားကတ်တစ်ခုကိုအကြမ်းဖက်တိမ့်ပိုက်ထားတဲ့တနတ်သမားရဲ့လက်ချက်နဲ့သေဆုံးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ